ကချင်ပါသားရေးကောင်းဆောင်တဦးကိုမတရားသင်ဆက်သွယ်မှုနဲ့ပြည်ရှိကြောင်းတရားရုံးကဒီကနေ့မှဆုံးဖြတ်ပြီးတော့ပြစ်ဒဏ်တွေချမှတ်လိုက်ပါတယ်။ကချင်နှချင်းခရိယန်အသင်းကတင်းဥဆရာဦးနောင်လတ်နဲ့လူငယ်တောင်ဝန်ကဦးကံဆိုင်တို့ကိုမတရားသင်နဲ့ဆက်သွယ်မှုပုံမှန်18အပါအဝင်တမတော်ပေါ်တီဖျက်မှုပုံမှန်900နဲ့ပုတ်ကုံသွင်းကုံဥရီနဲ့လာရှိုးခရိုင်တရားရုံးကပြစ်ဒဏ်တွေချမှတ်လိုက်တာဖြစ်ပါတယ်။တင်းဥဆရာဦးနောင်လတ်ကိုတော့ထောင်ဒဏ်၄နှစ်နဲ့၃လချမှတ်ခဲ့ပြီးတော့ဦးကံဆိုင်ကိုတော့၂နှစ်နဲ့၃လချမှတ်ခဲ့တာဖြစ်ပါတယ်။သူတို့နှစ်ဦးကိုအခုလိုပြစ်ဒဏ်တွေချမှတ်လိုက်တဲ့အပေါ်မှာစိုးရိမ်ပူပန်မိအကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကလည်းဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒါပြင်သူတို့ကိုထိန်းသိမ်းထားစဉ်ညှဉ်းပန်းနှိပ်စက်ခံမှုတွေရှိရဲဆိုတဲ့သတင်းတွေအပေါ်မှာစိုးရိမ်မိသလိုမတရားသင်းတဲ့ဆက်သွယ်မှုဥပဒေအပါအဝင်တခြားဥပဒေတွေနဲ့နိုင်ငံသားတွေအပေါ်မှာတရားမဲ့ဖမ်းဆီးနေတာတွေကိုရပ်တန့်ဖို့ကိုလည်းဒီတန်ရုံးရဲ့ကြေညာချက်ထဲမှာတောင်းဆိုထားပါတယ်။ဒါပြင် 45 rights နဲ့ HRW လူခွင့်စောင့်ကြည့်အဖွဲ့ကလည်းသူတို့အပေါ်မှာဆွဲချက်တွေပြန်ယူသိမ်းဖို့ဒီကနေ့မှပူးတွဲပြီးတော့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတွေမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေနဲ့ရွာသားတွေအပေါ်မှာတမတော်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးတော့ VOA ပါဝင်သတင်းမီဒီယာတွေကိုအင်တာဗျူးပြောကြားခဲ့တဲ့အတွက်သူတို့ကိုပြီးခဲ့တဲ့ဒီဇင်ဘာ24ရက်နေ့ကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ။